ဒီနေ့ကုန်တော့မှာရုရှားကတိုက်ရင်တုံးစင်ကိုမြန်မာနိုင်ငံကိုပို့ပေးဖို့စီစဉ်နေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒီနှစ်ဆန်းလောက်ကရုရှားကအာကတ်လေးမြန်ထုတ်လုပ်တဲ့ကုမ္ပဏီက2016ထဲမှာမြန်မာနိုင်ငံကိုရက်ခဝန်းတက်တီအမျိုးအစားတိုက်ခိုက်ရေးလေ့ကျင့်လေးရင်နဲ့စစ်ပစ္စည်းတွေတတုပ်ပို့ပေးမယ်လို့ပြောပါတယ်။2019အကုန်မှာတော့တကယ့်တိုက်ပွဲဝင်နေတယ်လို့အစမ်းလေ့ကျင့်နိုင်တဲ့အထူးလေယာဉ်တွေကိုပို့ပေးမယ်လို့ပြောတာပါ။ဒါပေမဲ့တန်ဖိုးအဖြစ် American Dollar 15တန်ဖိုးရှိတဲ့ဒီလေယာဉ်တွေကိုပို့ပေးမယ်နေ့ရက်တိကျကိုဖော်ပြမထားပါဘူး။ပထမတော့လေယာဉ်3စင်းကိုဒီနှစ်ကုန်လောက်မှာပို့ပေးမှာဖြစ်ကြောင်းရုရှားနေစဉ်သတင်းစာ Commerson ကခိုင်လုံတဲ့သတင်းရပ်ကွက်ကိုကိုးကားပြီးဖော်ပြပါတယ်။ရက်ခ130အမျိုးအစားတိုက်ခိုက်ရေးလေ့ကျင့်လေယာဉ်ဟာရုရှားလို့တစ်ထွန်တာတဲ့အတန်တက်အမြန်တဲ့လေယာဉ်မျိုးပါ။မြန်မာနိုင်ငံကရက်ခ130အမျိုးအစားတိုက်လေယာဉ်လေ့ကျင့်လေယာဉ်ကိုဝယ်ယူဖို့စိတ်ဝင်စားမှုပြပြီး3နှစ်ကြာ2015ဇူလာထဲမှာသဘောတူစာချုပ်ချုပ်ဆိုခဲ့တာပါ။ဒီလေယာဉ်မျိုးအစားကိုရုရှားလေတဲ့အသုံးပြုဆဲဖြစ်ပြီးလက်တင်အမေရိကနဲ့မြောက်အာဖရိကတို့ကလည်းဒီလေယာဉ်အမျိုးအစားကိုဝယ်ယူဖို့စိတ်ဝင်စားကြောင်းပြသခဲ့ကြပါတယ်။